မြန်မာနိုင်ငံကပြည်ပခါဖြစ်ပေါ်ရာဒေသတွေမှာအိုးအိမ်ဆုံခွာထွက်ပြေးနေသူတွေကအမျိုးသမီးတွေနဲ့မိန်းကလေးတွေဟာလိမ်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုတွေနဲ့မျိုးဆက်ပြန့်ပွားရေးအတွက်ကျန်းမာရေးဆောင်ရှောက်မှုတွေမရရှိနိုင်မဲ့အန္တရာယ်မျိုးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကတတိပေးလိုက်ပါတယ်။မြန်မာနိုင်ငံကပြည်ပခါတွေကြားရောက်ရှိနေကြတဲ့အမျိုးသမီးတွေအတွက်ကျန်းမာရေးစီမံကိန်းတစ်ခု၈နှစ်ဆက်မှစတင်မှုရှိနေချိန်မှာပဲ UNFPA ကပြောကြားခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်တွေကအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ကြားတိုက်ပွဲတွေရခိုင်ပြည်နယ်မှာလူအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြည်ပခါတွေကြောင့်ပြည်ရင်းဒုက္ခသည်634,000အထိရှိနေပြီးတော့အရှိတောင်အရှဒေသမှာအများဆုံးလည်းဖြစ်နေပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေအနေနဲ့ထွက်ပြေးတိမ်းရှောင်နေရချိန်မှာဝမ်းဆွဲလက်တယ်အကူအညီရဖို့ကိုယ်ဝန်တားဆီးလို့မရနိုင်တာကြောင့်မလို့အန္တရာယ်ရှိတဲ့လိန်ဆက်ဆက်မှုမျိုးမလို့ချင်းပဲကိုယ်ဝန်ရလာတာမျိုးအန္တရာယ်ရှိတဲ့ကလေးမီးဖွားမှုမျိုးစတဲ့အခြေအနေမျိုးတွေပိုတိုးလာနေတယ်လို့လည်း UNFPA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် UNFPA ကဒေါ်လာ 17.8 တန်းအကုန်ကျခံသုံးဆွဲမဲ့ကျန်းမာရေးစီမံကိန်းမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေကမိခင်လောင်းမျိုးသမီးတွေမိဘပြီးမိခင်တွေကိုအကူအညီပေးမှာဖြစ်တယ်လို့အာမပြုကျင့်ခံရမှုလို့လိမ်ပိုင်းဆိုင်ရာအကြံဖတ်ခံရတဲ့မျိုးသမီးတွေအတွက်ကုသမှုအကြံပေးတိုင်ပင်မှုစတာတွေလို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေပါဝင်မှာလည်းဖြစ်ပါတယ်